ချင်းတန်လွင့်စီစဉ်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်မတ်လ18ရက်မြန်မာတက္ကသိုလ်1383ခုနှစ်တပေါင်းလဆုံးတရက်ကြာသပတေးနေ့မျော်လင့်ချင်းတန်မြမစီစဉ်များကိုစတင်တန်လွင့်နေပါရရှင်။
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်0653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်0163ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကပျော်ရွှင်ချမ်းမခရီးရန်သာသနာအစီအစဉ်စံပြအိမ်တော်ရေးအစီအစဉ်အစာအာဟာရဆိုင်ရာအကြံပေးချက်အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတံများဝင်ပေးနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်
ရှင်များရှင်ဆေးရွှင်နှင်းချင်းဟာကိုခန္ဓာကိုစမ်းမာစေတတ်ပါတယ်ခရိယံသာသနာလုပ်ငန်းမှာလည်းပျော်ရွှင်မှုရှိဖို့လိုအပ်ပါတယ်ရှင်ဒါကြောင့်ပျော်ရွှင်ခြင်းမှာခရိယံသာသနာအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင
် မင်္ဂလာပေါင်းနဲ့ပြည့်ဝနေတဲ့အခုလိုအချိန်မှာတောတရှင်များကိုမင်္ဂလာပါလို့ဥစွာနှုတ်ခွန်းဆက်သလိုက်ပါရရှင်။တောတရှင်များရှင်ဝိညာဉ်တော်စပေးဆိုတာလူမျိုးတိုင်းအဆင့်တန်းမရွေးပဲကျမ်းမာရေးလူမှုရေးပညာရေးဘာသာရေးတူးတက်မြင့်မားရေးအတွက်လမ်းညွန်သွန်သင်ပေးနိုင်တဲ့အမှုမြတ်ဆုံးစပေးလို့ပြောနိုင်ပါတယ်ရှင်။ဒါကြောင့်ပျော်ရွှင်ကျမ်းမာခရိယသာသနာဆိုတဲ့ဝိညာဉ်တော်စပေးရဲ့လမ်းညွန်သွန်သင်ချက်ကိုကျမအနေနဲ့အစေးခံရကဲ့တင်ခဲ့သည်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။တောတရှင်များရှင်ဂါလိလဲပင်လယ်ရေပြင်မှာမုန်တိုင်းထန်တဲ့ညကုန်လွန်ပြီးနန်းနဲ့မိုးတောက်တဲ့အခါမှာသခင်ခရစ်တော်နဲ့တပည့်တော်တွေဟာနေအောင်ကြီးဖြာလျက်ရှိတဲ့ငြိမ်သက်နေတဲ့ရေပြင်မှာကုန်းပေါ်ကိုတက်ကြွသွားခဲ့ပါတယ်။ဒါပေမဲ့ကုန်းပေါ်ကိုရောက်တဲ့အခါမှာညအချိန်မှာကြုံတွေ့ခဲ့ရတဲ့မုန်တိုင်းထက်ပိုမိုကြောက်မက်ဖွယ်ကောင်းတဲ့မြင်ကွင်းနဲ့ကြုံတွေ့ရတယ်။နတ်ဆိုးဆွေးနေတဲ့လူတစ်ယောက်ဟာတင်းကြိုင်းဂူတွေကြားမှထွက်လာပြီးယေရှုကိုယ်တော်နဲ့တပည့်တော်တွေထံကိုယံပြုဖို့ပြေးလာပါတယ်။အဲ့ဒီသူတွေရဲ့လက်မှာချုံနှောင်ထားတဲ့တန်ကြိုးအစတွေတွဲကြလည်းရှိပြီးအသားရည်တွေကလည်းကွဲရှနေတယ်။သွေးတွေလည်းထွက်ပြီးတော့မျက်လုံးဆူးရှပြီးဥကောင်းမှာရှိတဲ့စပင်းတွေဟာရှုပ်ပွားတည်းရှိပြီးတော့လူထက်တိရစ္ဆာန်ရိုင်းလိုတူနေပါတယ်။တပည့်တော်တွေနဲ့အပေါင်းဖော်တွေဟာကြောက်ပြီးထွက်ပြေးကြတယ်။ဒါပေမဲ့သူတို့နဲ့အတူသခင်ခရစ်တော်ပါမလာတာကိုတည်တော်မူတဲ့အခါမှာအနောက်ကိုပြန်လှည့်ပြီးကိုရောကိုရှာကြတယ်။ယေရှုကိုရောဟာထားခဲ့တဲ့နေရာမှာသာရပ်တော်မူပြီးပင်လယ်ပြင်ကိုငြိမ့်စေတဲ့သခင်စာတန်ကိုကောင်းကင်နိုင်ငံမှနှင်ထုတ်ခဲ့တဲ့သခင်ဟာနတ်ဆိုးတွေကိုလည်းရင်ဆိုင်လျက်ရှိပါတယ်။အံသွားတွေကျိတ်ပြီးတော့ဗစက်ကအမြုပ်တွေထွက်တယ်။အဲ့ဒီလူနှစ်ဦးကယေရှုကိုရောအနာကိုရောက်တဲ့အခါမှာသခင်ခရစ်တော်ဟာလှိုင်းတပိုးတွေကိုငြိမ့်စေတဲ့လက်တော်ကိုဆန့်ပြီးတားတော်မူတယ်။အဲ့ဒီလူတို့ဥဟာရှေ့ကိုမတိုးနိုင်တော့ပါဘူး။ကိုရောရှေ့တော်မှာဒေါသတွေထွက်ပြီးရှိနေပေမဲ့လည်းဘယ်လို့မှမတတ်နိုင်ပဲရပ်တန့်ပြီးနေကြတယ်။ယေရှုရှင်ဟာမိမိရဲ့တကိုယ်တော်နဲ့နတ်ဆိုးတွေကိုနှင်ထုတ်တယ်။နတ်ဆိုးဆွဲတဲ့သူတွေဟာမိမိတို့ကိုကယ်တင်နိုင်တဲ့သခင်ကိုအကူအညီတောင်းလိုပေမဲ့ပစာဟားလိုက်တဲ့အခါမှာနတ်ဆိုးတွေခိုင်းတဲ့အတိုင်းပဲဖျားသခင်ရဲ့သားတော်ယေရှုကိုရောဟာကျွန်ုပ်တို့နဲ့ဘယ်လိုဆိုင်တယ်လဲအချိန်မရောက်မီကျွန်ုပ်တို့ကိုညင်းဆဲဖို့ကြွလာသလားလို့အော်ဟစ်ပြီးရှောက်ကြတယ်ယေရှုကိုရောဟာနတ်ဆိုးတွေကိုနှင်ထုတ်တော်မူတဲ့အခါမှာဘယ်လိုမှမလွန်ဆန်နိုင်တော့ပဲနတ်ဆိုးတွေဟာထွက်သွားကြပြီးနတ်ဆိုးဆွဲလျက်ရှိတဲ့သူတွေဟာထူးခြားတဲ့ပြောင်းလဲမှုကိုကြုံတွေ့ကြရတယ်သူတို့ရဲ့မသိစိတ်ကိုအလင်းတို့ဟာထိုးပေါက်ဝင်ပြီးစူးရှက်လျက်ရှိတဲ့မျက်လုံးတွေဟာအတိတ်တရားတွေပြန်ဝင်လာခဲ့ပါတယ်။စာရန်ရဲ့ရုပ်တရံနဲ့တူနေတဲ့သူတွေဟာငြိမ်သက်လျက်ရှိပြီးသွေးဆိုးနေတဲ့လက်တွေဟာလည်းပဲငြိမ်သက်ပြီးတော့ဖျားသခင်ရဲ့ဘုန်းတော်ကိုချီးမွမ်းနေကြတယ်။အဲ့ဒီအချိန်မှာနတ်ဆိုးဟာအနည်းနာမှရှိတဲ့ဝက်တွေကိုဝင်ပူးပြီးဝက်တွေကိုဖျက်ဆီးခဲ့တယ်။ဝတ်တွေကိုထိန်းချောင်းနေတဲ့သူတွေကလည်းအဲ့ဒီအဖြစ်ပျက်ကိုအလင်းအမြန်ပြန့်နှံ့သွားစေတဲ့အခါပါမြို့မှာရှိတဲ့လူတွေဟာယေရှုကိုယ်တော်ကိုဝိုင်းအောင်လျက်ရှိကြတယ်။နတ်ဆိုးဆွဲတဲ့လူနှစ်ဦးဟာအဝတ်တွေဝတ်ဆင်းပြီးမူမာနဲ့စိတ်နဲ့ယေရှုကိုယ်တော်ရဲ့ခြေရှင်းမှာထိုင်ပြီးတရားတော်ကိုနားယူလျက်ရှိတယ်။ဘုန်းတော်ကလည်းချီးမွမ်းလျက်ရှိကြတယ်။ဒါပေမဲ့လည်းအဲ့ဒီမြင်ကွင်းကိုကြည့်နေတဲ့သူမှမပြောနိုင်ဘူး။စာတန်ရဲ့လက်မှာကဲတင်ခဲ့တဲ့အဲ့ဒီလူနှစ်ဦးထက်မိမိတို့ဆုံးရှုံးခဲ့တဲ့ဝက်တွေကိုပို့ပြီးတော့သတိရလျက်ရှိတယ်။ဒါကြောင့်အင်မတန်မှကြောက်ပြီးမိမိတို့မြို့မှထွက်ခွာသွားဖို့ယေရှုကိုယ်တော်ကိုဝိုင်းပြီးတော့တောင်းပန်ကြတယ်။ယေရှုကိုယ်တော်ကတော့ချက်ချင်းပဲသင်္ဘောပေါ်ကိုတက်ပြီးတစ်ဖက်ကန်းကိုကြွသွားခဲ့တယ်။နောက်ဆိုဆွဲတဲ့သူတွေကတော့ဒီလိုမယူဆပဲမိမိတို့ရဲ့ကဲတင်သခင်ရဲ့အနာမှမခွာလို့ကြပါဘူး။ယေရှုကိုယ်တော်ရဲ့အနာမှာရှိနေခြင်းဖြင့်မိမိတို့ရဲ့ဘဝကိုဖျက်ဆီးပြီးနှိမ့်ဆက်ခဲ့တဲ့နတ်ဆိုးတွေရဲ့ယမကင်းလွတ်ခွင့်ကိုရရှိလိမ့်မယ်။သခင်ခရစ်တော်ဟာလှေပေါ်ကိုတတ်တော်မူတဲ့အခါမှာအဲ့ဒီလူနှစ်ဦးဟာယေရှုကိုယ်တော်ရဲ့အနာမှာမခွာဘဲယေရှုကိုယ်တော်ရဲ့ခြေတော်ရှင်မှာဒူးထောက်ပြီးတော့တရားတော်တွေကိုနာဖို့ကိုယ်တော်အနာမှာနေခွင့်ရဖို့တောင်းပန်ကြတယ်။ဒါပေမဲ့သခင်ယေရှုခရစ်တော်ဟာမိမိတို့အိမ်ကိုပြန်ပြီးကိုယ်တော်ပြုတော်မူတဲ့အရာတွေကိုတက်တေခံခိုင်းလိုက်တယ်။ဒီလူနှစ်ယောက်အတွက်အလုပ်ရှိပါတယ်။ယေရှုကိုယ်တော်အကြောင်းမသိသေးတဲ့အိမ်ကိုသွားပြီးသခင်ခရစ်တော်ထံမှလက်ခံရရှိတဲ့ကောင်းကြီးတွေကိုတက်တေခံရမယ်။အ အဲ့ဒီလူနှုတ်ဦးအနေနဲ့သခင်ခရစ်တော်နဲ့လမ်းခွဲဖို့ခက်ခဲပါတယ်။ပို့ပြီးတော့ခက်ခဲတာကတော့သခင်ခရစ်တော်အကြောင်းကိုမသိသေးတဲ့မိမိတို့ရဲ့အမျိုးသားချင်းမိဆွေတွေနဲ့နေထိုင်ဖို့ခက်ခဲလာတယ်။ပတ်ဝန်းကျင်နဲ့နှစ်ပေါင်းများစွာဝေးကွာနေတဲ့အတွက်ကြောင့်တသက်ခံမှုအားနည်းပေမဲ့လည်းသခင်ခရစ်တော်ခိုင်းတဲ့အခါမှာအဲ့ဒီလူတွေဟာမငင်းပယ်ခဲ့ပါဘူး။မိမိတို့ရဲ့အိမ်သူအိမ်သားတွေနဲ့ပတ်ဝန်းကျင်ကိုသာမကဘဲဒါကေပေါလိတစ်မျိုးလုံးကိုအနနှဆိုးဆွဲတဲ့ဘဝမှာကယ်တင်ခဲ့တဲ့အကြောင်းကိုသက်သေခံပြီးသခင်ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတကူတော်ကိုထင်ရှားစေခဲ့ပါတယ်။နှဆိုးတွေဆွဲကပ်ရမှပျောက်ကင်းခဲ့တဲ့အဲ့ဒီလူနှုတ်ဦးကိုဒါကေပေါလိမြို့ကိုခရစ်ယာန်ဧဝံဂေလိတရားတော်ကိုတည်ဆောင်ဖို့သခင်ခရစ်တော်ပထမဦးဆုံးပို့လိုက်တဲ့သူတွေဖြစ်တယ်။အဲ့ဒီလူနှုတ်ဦးဟာတူတောင်းတဲ့အချိန်အနည်းငယ်တွင်းမှာပဲယေရှုကိုယ်တော်ရဲ့အဆုံးအမတွေကိုနာခံခဲ့ပြီးတရားရှိကြီးတွေကိုနာခွင့်မရခဲ့ဘူး။ကိုတော်နဲ့နိကတ်စွာနေတဲ့တပည့်တော်တွေလိုပဲသူတို့ဟာတုံ့တင်ခွင့်မရနိုင်ပေမဲ့မိမိတို့ရရှိတဲ့အလင်းတရားကိုကောင်းကောင်းနားလည်ခဲ့တယ်။သခင်ခရစ်တော်ရဲ့တကူတော်ကိုလက်တွေ့မြင်ခဲ့ကြားခဲ့ရသူတွေဖြစ်တယ်။ဖျားသခင်ရဲ့ကျေးဇူးတော်နဲ့ထိတွေ့ခဲ့တဲ့နှလုံးသားပိုင်ရှင်တိုင်းဟာလည်းပဲအဲ့ဒီလိုရှိတင်ပါတယ်အဲ့ဒီလိုသက်တည်ခံချက်တွေကိုသခင်ခရစ်တော်အလိုရှိပြီးဒီလောကကြီးမှာတောင့်တနေတယ်ဧဝံဂေလိတရားတော်ကိုဟောကြားတဲ့အခါမှာအသက်မဲ့တဲ့ခရိယန်တရားဟောချက်တွေမဟုတ်ဘဲအသက်တာတစ်ခုလုံးကိုပြောင်းလဲစေနိုင်တဲ့ရှင်သန်ရက်ရှိတဲ့တကူတော်နဲ့အညီဟောကြားရမယ်ဖျားသခင်ဟာကိုရောရဲ့ကျေးဇူးတော်အဖြစ်သခင်ခရစ်တော်နဲ့တူညီတဲ့အသက်တာမျိုးနဲ့လူတိုင်းနေထိုင်သွားနိုင်ပြီးကိုရောရဲ့မေတ္တာအရေးအောက်မှာခိုလုံလျက်ပျော်မွေ့စေဖို့လူတိုင်းကိုတည်တည်ခံဖို့ကိုရောရှင်ဖျားဟာအလိုတော်ရှိတယ်။ကယ်တင်ခြင်းကိုခံရသူတိုင်းဟာမိမိတို့ရဲ့ခံစားရတဲ့ကယ်တင်ခြင်းတရားကိုလက်ခံပြီးဖျားသခင်ရဲ့သားသမီးတွေအဖြစ်ခံယူဖို့ဖျားရှင်ဟာအလိုတော်ရှိတယ်။ယေရှုကိုရောဟာအဆိုးဆုံးသူတွေကိုပင်လက်ခံခဲ့ပြီးတော့သူများနှောင့်တရတဲ့အခါမှာတကူတော်အဖင်ပြောင်းလဲစေပြီးတခြားသူတွေကိုသခင်ခရစ်တော်ရဲ့မေတ္တာတော်ကိုဟောကြားဖို့ဈေးလွတ်တော်မူခဲ့တယ်။စာတန်ရဲ့လက်အောက်ကိုရောက်ရှိလျက်ရှိတဲ့အသက်ဝိညာဉ်တွေကိုသခင်ယေရှုခရစ်တော်ရဲ့တကူတော်အဖင်ကယ်မတော်မူပြီးကိုရောအကြောင်းကိုမသိတဲ့သူများစီကိုဘုရားသခင်ရဲ့ဂရုဏာနဲ့ဖြတ်မှတ်ခြင်းတရားကိုတည်တည်ခံဖို့ဈေးလွတ်တော်မူပါတယ်။တောတရှင်များရှင်ဒီအကြောင်းအရာကိုကြားနာသိရှိရခြင်းဖြင့်တောတရှင်များကိုဘုရားရှင်ကောင်းကြီးပေးပြီးဝိညာဉ်ခွန်အားရရှိနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါရရှင
သောတာရှင်ဓမ္မမိတ်ဆွေများရှင်လန်းချမ်းမြေတော်မူကြပါစေ။သောတာရှင်များခင်ဗျာခဏသာအသက်ရှင်ရတဲ့ဒီဘဝလေးမှာနောင်ရည်အတွက်စဉ်းစားရပါမယ်။နောင်တစ်ချိန်မှာကိုယ်စိတ်ကိုကြည်နူးစေမယ့်အရာတွေအတွက်လှုပ်ဆောင်သင့်ပါတယ်။အခုရည်တွင်တူပြီးအခုရည်ကြီးတောက်ချင်လို့တော့အခက်တွေမှာတေချာပါဗျာ ယခုချိန်မှာတော့တင့်နေအိမ်ကိုသူတစ်ပါးအတွက်ကောင်းချီးမင်္ဂလာဖြစ်စေပါဆိုတဲ့ကောင်းစဉ်နဲ့အတူတင်ဆက်ချင်ပါတယ်။ရှိဦးစွာကျမ်းစာတော်မြတ်ကိုဖတ်ပြချင်ပါတယ်။ရှင်လုကာခရစ်ဝင်ခန်းကြီး14အငယ်73နဲ့74တင်သည်ပွဲခံသောအခါဆင်းရဲသောသူအင်္ကာချွတ်တဲ့သောသူချင်းမစွန်းသောသူမျက်စိကန်းသောသူများကိုခေါ်ဖိတ်လောထိုသူခေါ်ဖိတ်လျင်မင်္ဂလာရှိလိမ့်မည်အကြောင်းမူကားထိုသူတို့သည်ကျေးဇူးမဆက်နိုင်သည့်ဖြစ်၍ဖြောင်းမတ်သောသူတို့ထားမြောက်သည့်ကာလ၌သင်သည်ကျေးဇူးဆက်ခြင်းအကျိုးကိုခံရလက်တန်ဟုမိန့်တော်မူ၏ထာဝရဘုရားဟာငါနှင့်ငါအိမ်သားအတွက်သာလျင်ဆိုတဲ့မကြမကြဖော်ပြကိုကြိုးရှာနေတာကိုကျင့်နဲ့ဝတ်မြောက်တော်မမူပါဘူးဝိညာဉ်တော်ကိုမျက်နှိုးတဲ့မိသားစုတိုင်းဟာခရစ်တော်ရဲ့အသက်တာမှာစင်ကြယ်တဲ့ကိုကျင့်တရားပုံသက်တည်းအားဖြင့်ပြောင်းလဲရောက်ရှိနေဖို့လိုပါတယ်သူတို့ကိုယ်မှာပဲပိတ်လောင်နေထိုင်ပြီးဧည့်သည်တွေကိုအဲ့ခံဖို့ရန်အလိုမရှိကြတဲ့သူတွေဟာကောင်းကြီးများစွာဆုံးရှုံးရပါတယ်ကျွန်တော်တို့ရဲ့နေအိမ်ကိုကောင်းကြီးမင်္ဂလာယူဆောင်ပေးလာသူလူများစွာရှိတတ်ကြပါတယ်ကျွန်တော်တို့ရဲ့လူမှုရေးအခက်မှုဟာလောကထုံတန်းတမတ်ချက်အောက်မှာလွန်မိုးရှိမနေစေရပါဘူးခရစ်တော်ရဲ့နှုတ်ကပတ်တော်ဩဝါဒအောက်မှာကိုရောဝိညာဉ်တော်ရဲ့ဆူမှုချင်းရှိနေရပါမယ်ဤဒေလာလူတွေရဲ့ဘာသာရေးအခက်ဖြောဖြေပွဲအလုံးမှာဆင်းရဲသူများလူစိမ့်တစိမ့်များပါဝင်ပြီးခိုးလုံရထဲမှာရစ်ဆရာရဲ့လက်ထောက်တွေဖြစ်ကြတဲ့သူတွေလေဝိအမျိုးသားတွေဘာသာရေးဆရာတွေနဲ့မစ်ရှင်အဖွဲ့ဝင်များလည်းပါဝင်ကြပါတယ်။ဒီလူတွေကိုသူတို့ရဲ့လူမှုရေးဘာသာရေးရှင်လန်းစရာအခါတမယမှာကောင်းစွာအဲ့ခံကြရန်နဲ့ဖြားနာခြင်းဆင်းရဲခြင်းတွေကိုလည်းကျင်နာစွာပြုစုပေးကြရန်လူမျိုးရဲ့ဧည့်သည်တော်များအဖြစ်သူတို့လေးစားခြင်းရှိခဲ့ကြပါတယ်။ဒီလူတွေကိုပြုခဲ့ကြတဲ့အတိုင်းပဲကျွန်တော်တို့တွေဟာကျွန်တော်နေအိမ်ကိုရောက်ရှိလာကြတဲ့ဧည့်သည်တွေကိုပြုစုပေးကြရပါမယ်။ဒီလိုနဲ့ဧည့်သည်အဖြစ်ရောက်ရှိလာကြမဲ့မစ်ရှင်သူနာပြုတွေဆရာတွေစောင့်ရှောက်ရေးဝန်ထမ်းတွေအလုပ်ကြိုးစားတဲ့အင်ရှင်မတွေအားနေချက်နဲ့တဲ့သူနဲ့တက်ကြီးရွယ်အိုများအချို့လူတွေဆိုရင်နေစရာအိမ်မရှိကြဆင်းရဲလွန်ချင်းစိတ်ရကြချင်းများစွာနဲ့ဒုက္ခရောက်နေကြတဲ့သူတွေပြုစုအခံပေးဖို့လိုပါတယ်။နှွေထွေစွာနဲ့ဖော်ရွေတဲ့ကြိုးဆိုမှုမီးလုံခွင့်တနေရာစာပေးခြင်းအိမ်မှာနေထိုင်စရာတနေရာစာပေးခြင်းနေအိမ်စုတောင်းချင်းမှာကောင်းကြီးမျှဝေခံစားခွင့်တနည်းအားပေးခြင်းစားတဲ့အရာတွေဟာကောင်းကင်ဘုံကိုရိတ်ခနဲမြင်လိုက်ရတာနဲ့တူပါတယ်ကျွန်တော်တို့ရဲ့တနာကျင်နာခြင်းဟာအတ္တနေကိုစီးကြော်ပြီးကျွန်တော်တို့ရဲ့မိသားစုတတိုင်းကိုဝင်းချံခတ်ထားလိုက်နိုင်ပါတယ်ကိုယ်နေအိမ်ကိုအခြားသူတွေအတွက်ကောင်းကြီးဖြစ်စေကြတဲ့သူတွေဟာအဖိုးတန်အခွင့်အရေးများရရှိပါလိမ့်မယ်လူမှုရေးလွှမ်းခြုံထားခြင်းဟာအံ့ဖွယ်တကူတစ်ခုဖြစ်ပါတယ်အဲ့ဒီတကူကိုကျွန်တော်တို့အနီးအနားမှာရှိတဲ့လူတွေကိုကူညီဖို့ရန်နဲ့ရည်ရွယ်အသုံးပြုနိုင်ပါတယ်။ဘဝမှာရတဲ့အချိန်ဟာတူတောင်းလှပါတယ်။ဒီလောကကိုကျွန်တော်တို့ဒီတစ်ခါပဲရောက်ရှိလာကြတဲ့အချိန်မှာအသက်တာရှည်သမျှအတိုင်းကျွန်တော်တို့ရဲ့ဘဝကိုအကောင်ဆုံးဖန်တီးရယူကြပါစို့။သောတာရှင်များအားလုံးပေါ်ထာဝရဘုရားသခင်ကောင်းချီးမင်္ဂလာတွန်လောင်းချပေးပါစေ။အာမင်။
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတဲ့ဆိုတာလူတိုင်းအသိပါပဲဒီလိုမျှဝဲစားသောက်ကြတဲ့အခါစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ရောဂါပြရတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့တောတရှိများရှိဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာအမားမှန်ခွဲဝေတတ်ခြင်းနဲ့ဆုံးဖြတ်ခြင်းများအပေါ်ထိခိုက်မှုဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်တောတရှိများရှိခန္ဓာကိုယ်ခွန်အားတွေကိုရုပ်ရော့စေတဲ့အရာတွေဟာစိတ်တကူတွေကိုလည်းထိခိုက်စေပါတယ်အမှန်နဲ့အမှားကြားဝေခွဲနိုင်တဲ့စွမ်းအားတွေကိုလည်းလျော့ပါစေပါတယ်အကောင်ကိုရွေးချယ်နိုင်စွာမရှိတော်ယုံတာမကဘူး။သူတို့သိရှိထားတဲ့အမှန်တရားတွေကိုလိုက်လျှောက်လို့တဲ့စွမ်းအားတွေလည်းလျော့ပါလာပါတယ်။ကိုယ်ခန္ဓာစွမ်းအားတွေကိုမှားယွင်းစွာအသုံးချခြင်းဟာဖျားသခင်ရဲ့ဘုံတကူကိုထင်ရှားစေမဲ့လ လူတို့ရဲ့အသက်တာကိုတိုးစေပါတယ်။ဖျားသခင်ပေးအပ်ထားတဲ့အမှုတော်ကိုပြီးမြောက်အောင်ပါဝင်ထမ်းဆောင်ဖို့မသင့်လျော်တော့ပါဘူး။တောင်းဆိုချက်တွေကိုဘယ်လိုသိရှိနားလည်နိုင်ကြမှာလဲ။သူတို့ရဲ့စိတ်တကိုယ်တွေဟာထုံထိုင်မှိုင်းဝေနေလို့ရှိရင်အပြစ်ဖြေခြင်းရဲ့တံပိုးကိုရောဖျားသခင်ရဲ့ကြီးမြတ်တဲ့ထူးခြားချက်တွေကိုရောဘယ်လိုအမွန်အမြတ်ထားနိုင်မှာတော့မှမလဲ။နှုတ်ထွက်စကားလိလဖတ်ရှုခြင်းကိုဘယ်လိုနှိမ့်ချနိုင်ပါတော့မလဲ။မိမိရဲ့မျှော်လင့်ခြင်းအကြောင်းရင်းကိုမေးလာတဲ့အခါမှာစိတ်တူနေသူတူဟာရိုသေကြောက်ရွံ့တဲ့စိတ်နူးညံ့တိမ်မွေးတဲ့စိတ်နဲ့အဖြေပေးဖို့ဘယ်လိုအဆင်သင့်ဖြစ်နိုင်ပါမလဲ။အဲ့ဒီလိုပုံကိုမျိုးဟာသူ့ရဲ့မမှန်ကန်တဲ့ထင်မြင်ချက်တွေကြောင့်ကိစ္စရပ်တွေကိုမှားယွင်းတဲ့ရှုထောင့်ကနေပြီးတော့မြင်တွေ့ပြီးခရစ်တော်မှာရှိတဲ့နူးညံ့တိမ်မွေးခြင်းမျိုးကင်းမဲ့ကြောင်းလူခွာစာများနဲ့ရင်ဆိုင်ရတဲ့အခါမိမိတို့ရဲ့ယုံကြည်ခြင်းကိုအတေရုပ်စီပြီးဘယ်လောက်အကြာမှာစိတ်ရှုပ်ထွေးလှုပ်ရှားလာစိတ်ရှုပ်ထွေးလှုပ်ရှားလာလိမ့်မလဲကိစ္စရအသီးသီးကိုအစစ်မြင့်ဘာသာရေးရှုတော့မှကြည့်ရှုပြီးလူတို့ဟာခရစ်တော်နဲ့တူတဲ့ပုံကိုယ်တွေဖြစ်လာဖို့စစ်စတေချာတဲ့ပြုပြင်ပြောင်းလဲရေးသမားများဖြစ်ကြရပါမယ်လူတို့ဟာဖျားရှင်ရဲ့တောင်းဆိုချက်တွေအတိုင်းနားထောင်လိုက်လျှောက်ပြီးတော့ဖျားရှင်ပေးသနာတော်မူတဲ့ကိုယ်စိတ်နှပါအားဖြင့်ဘုံတကိုးကိုထင်ရှားစေပြီးထာဝရဘုရားသခင်ရဲ့ပြင်တော်ရှိမှာအပြစ်တင်ခွင့်ကင်းစွာနဲ့ထရနိုင်ကြဖို့ရာကောင်းကင်ဘုရားအရှင်ဟာလူတို့ကိုကျမ်းမာခြင်းပြုပြင်ပြောင်းလဲရေးဆိုင်ရာအလင်းတရားတွေကိုအရှံပယ်ချပေးတော်မူထားတာကိုသိရှိရတယ်။လူတို့ရဲ့ယုံကြည်ခြင်းကလူတွေကိုတောင်းဆိုနေပါတယ်။တခြားကျမ်းမာခြင်းပြုပြင်ပြောင်းလဲရေးသမားလိုက်လျှောက်နေတဲ့လမ်းစဉ်တွေကိုမေခွန်ထုတ်နေတဲ့သူတွေဟာလက်တွေ့ကြတဲ့ပုံကိုယ်တွေပြီးပြီးသူတို့ကိုယ်တိုင်လည်းတခုခုကိုလှုပ်ပြတင်ကြပါတယ်။အချိန်လူပြီးလှုပ်ဆောင်နေရတဲ့အမှုတော်ဟာယောဂမျိုးစုံကိုခံစားနေရတဲ့မနစ်မြုပ်ပွဲအခြေအနေတစ်ခုဖြစ်ပါတယ်။လူများစွာတို့ဟာမိဘတွေရဲ့အချင်းစရိုက်ဆိုးတွေကြောင့်မွေးရပါယောဂတွေကိုခံစားနေရတဲ့လူနာတွေဖြစ်ကြတယ်။အဲ့ဒီအခြေအနေမျိုးမှာတော့မှသူတို့ဟာလည်းသူတို့ရဲ့မိဘတွေလိုက်ခဲ့တဲ့လမ်းဟောင်းကိုလိုက်တယ်လို့သူတို့ရဲ့သားသမီးတွေဟာလည်းပဲသူတို့နီးတူလှုပ်ဆောင်နေကြတယ်မိမိတို့ရဲ့အကျင့်ဆိုးတွေကြောင့်အကြီးအကျယ်နာမကျန်းဖြစ်နေတယ်ဆိုတာကိုတော့မှမသိလောက်အောင်အဲ့ဒီလူတွေဟာညံနေပါနေကြတဲ့သူတွေဖြစ်ပါတယ်စားသုံးတဲ့အစာအာဟာရနဲ့ကျန်းမာရေးအကျင့်ဇာရိတ္တလူရဝင်ချင်းတွေဆက်ဆက်နေကြောင်းကိုလည်းသိရှိနားလည်သူအင်မတန်မှနေပါလာပါတယ်မိမိတို့စားသောက်တဲ့အစာဟာထာဝရကာလနဲ့ဆက်ဆိုင်တဲ့ကံကြမ္မာနဲ့ပတ်သက်ဆက်ဆက်မှုရှိနေတာကိုသိသူရှားလာပါတယ်။ချုပ်တီးမှုကင်းမဲ့စွာနဲ့စားသုံးလုပ်ကင်တဲ့သူတွေဟာမစင်မချင်းပြောဆိုလှုပ်ဆောင်တတ်ပါတယ်။ချုပ်တီးမှုကင်းမဲ့သူတူဦးဟာလူနာတူဦးလည်းဖြစ်နိုင်ပါတယ်။အရက်တော့မှချုပ်တီးမှုကင်းမဲ့နိုင်တယ်မဟုတ်ပါဘူး။အာဟာရမဖြစ်စေတဲ့အစာတွေကိုမကြာခဏစားတာတွေအလွန်အမင်းစားတာတွေစတဲ့ချုပ်တီးမှုကင်းမဲ့ခြင်းအပြစ်ဟာအစာကြေချက်မှုကိုထိခိုက်စေပါတယ်။အုံနောက်ကိုလည်းထိခိုက်စေပါတယ်။ဆုံးဖြတ်ချက်တွေကိုမှားယွင်းစေပါတယ်။စဉ်စားလှုပ်ဆောင်ခြင်းတွေကိုလည်းလမ်းလွဲစေပါတယ်။ဒီအချက်ဟာအသင်းတော်အတွင်းဖြစ်ပွားနေတဲ့အခက်အခဲတွေရဲ့အရင်းအမြစ်တစ်ခုဖြစ်ပါတယ်။ဒါကြောင့်ထာဝရဘုရားသခင်ကိုကိုယ်စိတ်နှစ်ပါးကျန်းမာရွှင်လန်းစွာနဲ့ချီးမွမ်းထောမနာပြုနိုင်တဲ့အခြေအနေကိုရောက်ရှိနိုင်ဖို့ကတွင်အလိုလိုက်ခြင်းကိုစိတ်အားထက်သန်စွာငြင်းပယ်ပြီးအယယာမှာချုပ်တီးခြင်းအကျင့်ကိုလှည့်ကျင်ကြရပါမယ်။အဲ့ဒီအချိန်မှာအမှန်တရားရဲ့စစ်မှန်တဲ့လှပခြင်းနဲ့တန့်စင်ခြင်းကိုကောင်းမွန်စွာသိရှိလာပြီးတော့မိမိတို့ရဲ့အသက်တာနဲ့အကောင့်ထဲပေါ်လာပါလိမ့်မယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။
ယေရှုရှင်ရဲ့ကြောင့်ကိုလူတိုင်းသိစေရန်အတွက်ကျွန်ုပ်တို့အားလုံးရဲ့တာဝန်ပဲဖြစ်ပါတယ်လောကကြီးရဲ့ရှိသမျှလူသားတိုင်းကိုခဲ့တင်တယ်ယေရှုရှင်ကိုအားလုံးသိစေပါလူသားတိုင်းခဲ့တင်ခြင်းကိုရရှိရန်အမြင့်သာမျှော်လင့်ခြင်းနဲ့ဆုတောင်းမယ်သာဝရသဟာလူတိုင်းရဲ့အတွက်ပါ။ဟောရွေးအပြည့် yo ja so tnge chi ye o mai swe tin diao phe thawra at ko yu ma la tin ye na ga mai swe ko le ya si ba sa sa ye ko diao phe a pai sa ta lo ma kong nai bu pian le win ga jesus pyu lai o lu ta nai ke ti
bu ta shin ya shin ကျမတို့ရဲ့ဗျာဒိတ်တော်စာပေးစာယူသင်တန်းဌာနမှာအောက်ပါသင်တန်းများကိုပို့ချပေးလျက်ရှိပါတယ်ရှင်။သင်တန်းများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်သင်ကြမြ၊တဘာဝတရား၏ဆရာဝန်ရှိပါ၊ကျမ်းမာခြင်းနှင့်အသက်ရှိခြင်း၊သင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်တော်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တောတာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လိုမယ်ဆိုရင်တော့39 253 3926 429နဲ့39 688 464 689ကိုဆက်သွင်းနိုင်ပါတယ်
တော်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ